ကက်တာလိုနီးယားဒေသကိုစပိန်နိုင်ငံကနေခွဲထွက်ပြီးတောက်ကြနေမှာလွတ်လပ်ရေးကြေညာလိုက်ပြီးတဲ့နောက်တိတ်မကြခင်မှာပဲကက်တာလန်အစိုးရကိုထုတ်ပြစ်လိုက်ကြောင်းနဲ့လွှတ်တော်ကိုပါဖျက်သိမ်းလိုက်တဲ့အကြောင်းစပိန်ဝန်ကြီးချုပ်ကကြေညာပါတယ်။အဲဒီလိုကြေညာလိုက်တဲ့အတွက်ကက်တာလန်အုပ်ချုပ်ရေးနဲ့လွှတ်တော်တို့ရဲ့လုံပိုင်ခွင့်တွေအားလုံးကိုလုတ်ပိုင်ခွင့်အာဏာတွေအားလုံးကိုဗဟုအစိုးရကချုပ်ကန်လိုက်တာပဲဖြစ်ပါတယ်။ကက်တာလိုနီးယားဒေသမှာတော့လွတ်လပ်ရေးကြေညာတဲ့အပေါ်မှာအောင်ပွဲခံနေစေဖြစ်ပါတယ်။ဒီအချိန်လေးပြည်စုံကိုကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင
်။ကက်တာလိုနီးယားဒေသကိုစပိန်ကနေခေါ်ထွက်ဖို့ထောက်ခံမဲ82မဲ၊ကန့်ကွက်မဲ10မဲ၊ဗလာမဲ2မဲနဲ့ကက်တာလန်လွှတ်တော်မှာမဲခွဲဆုံးဖြတ်လိုက်ပြီးတဲ့နောက်ခွဲထွက်ရေးထောက်ခံသူလူတော်အမတ်တွေလက်ခုပ်တီးအောင်ပွဲခံခဲ့ကြတာပါ။မဲခွဲဆုံးဖြတ်ပြီးတဲ့နောက်ကက်တာလူနီးယားဒေသသမ္မတကာ့စ်ဖွယ်ဒမွန်ကမိန့်ခွန်းပြောတာမှာ
အခုရောပါလာမန်ပါလာမန်ဒေါ်နော့စတရာပိုင်းစ်ဥံပါလာမန်လေဂျီတင်ဥံပါလာ
မန်စပ်ပန်းနစက်ခွန်ရဲ့နေကလုတ်တဲ့ရေကောက်ပွဲရံနေဖြစ်လာတဲ့ကျွန်တော်နိုင်ငံရဲ့တည်ဝင်လွှတ်တော်ဟာအဓိကမျှော်လင့်ထားကြတဲ့အများအပြားရုံးကန်ရယူထားတဲ့လုဆောင်ချက်တခုကိုလုတ်လိုက်ပါပြီ။တည်ဝင်ရွေးချယ်ထားတဲ့လွှတ်တော်ကိုယ်စားအများစုကြီးကမက်ဆန်ဒါစင်ဒီပြထားတဲ့လုပိုင်ခွင့်အတိုင်းလှုပ်ဆောင်လိုက်ကြပါပြီ
။လွတ်လပ်ရေးကြေညာတဲ့ပေါ်အားလုံးကထောက်ခံကြတာတော့မဟုတ်ပါဘူး။ကန့်ကွက်သူတွေထဲမှာအထူးသဖြင့်တော့စပိန်ဗဟုအစိုးရကအဓိကပါပဲ။လွတ်လပ်ရေးကြေညာတဲ့တရက်ထဲမှာပဲစပိန်အစိုးရကအရေးပေါ်အစည်းအဝေးတရက်ခေါ်ယူပြီးအထက်လူတော်ကဒီပြထားတဲ့အရေးပေါ်အခြေအနေလှုပ်ဆောင်ချက်အစီအစဉ်ပိုင်းအနေနဲ့ကက်တာလန်အစိုးရကိုထုတ်ပြလိုက်တယ်လို့လွတ်တော်ကလည်းဖျက်သိမ်းလိုက်ပြီးဒေသဆိုင်ရာရွေးကောက်ပွဲအစ်စ်ကိုဒီဇင်ဘာလအတွင်းမှာကျင်းပမယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဟွိုင်းကအစည်းအဝေးပြီးမှကြေညာပါတယ်။
Como hemos dicho en otras ocasiones, no se trata
de un general de la ciudad. Da Kobain Uchoyo ya sanga win swet da khat taw pit da ma hup paw. Da Kobain Uchoyo go phit nai de mya a myan song poun man pyan yaw aw lut da bae phit par. Phwe si mu san ya de win mu go pyan le chu thong bi Katlan Ludu go lut pan kwin pyan le a nyin a phin poun man chin le go sat tin da ba. Da yang Katlan Ludu do go phit thing lite de a chang ne ဒီဇင်ဘာ27ရက်နေ့မှာကတ်လန်ဒီသာရွေးကောက်ပွဲကျင်းပမယ့်အကြောင်းကျွန်တော်ဒီကနေ့အစီအပြေရပါတယ်
။ကတ်လန်တော်မှာမဲခွဲဆုံးဖြတ်ပြီးချိန်ကလေးကဒီကိစ္စအေးအေးဆေးဆေးပြီးသွားမှာမဟုတ်ဘူးဆိုတာထောက်ခံသူနဲ့တန့်ကွက်သူလွှတ်တော်ကိုယ်စားလှယ်တွေပြောခဲ့တာကိုကြည်ုံနဲ့ခံမှန်းနိုင်ပါတယ်။ဟောင်းခိုရိုမီနပ်စ်ကခွဲထွက်ရေးကိုထောက်ခံသူကတ်လန်ဒီသာအာနာယညုံမောင်းအဖွဲ့ရဲ့လွှတ်တော်မှအတူပါ
။ Basicamente Molta Murcia tema contents y
evidentemente ကျွန်တော်တိတ်ကိုစိတ်လှုပ်ရှားပါတယ်ကျွန်တော်တို့ပျော်ပါတယ်တာဝန်တွေအများကြီးရှိလာတာကတော့အသေးချပါပဲကက်တာလိုနီးယားလူလူအနှင်းထားတဲ့လုံပိုင်ခွင့်အတိုင်းလုံလိုက်ရတာဒီအချိန်ခါရောက်လာဖို့နှစ်ပေါင်းများစွာအားပေးခဲ့သူတိုင်းအတွက်လှုပ်ဆောင်ရတာအထူးသဖြင့်အော်တိုဝါ၁ရက်နေ့လူလူဆန္ဒခံယူပွဲမှာမဲပေးခဲ့သူတွေအတွက်လှုပ်လိုက်ရတာကြောင့်ပျော်ပါတယ
်ကန့်ကွက်ခဲ့ကြသူတွေထဲမှာတော့ကက်တာလိုနီးယားပြည်သူပါတီကဒေသဆိုင်ရာလွှတ်တော်အမတ်ဟာဗီယာဂါစီယာအဘီယိုလဲတူအပါဝင်ပါ
Es una vergüenza lo que hemos vivido hoy en el Parlamento de Cataluña, es entrar en una dimensión.
Catalan လွှတ်တော်မှာဒီကနေ့ကျွန်တော်တို့တွေ့ခဲ့ရတာရှက်ပွေလို့ရပါမမြင်နိုင်တဲ့အနေအထားတစ်ခုကိုကျွန်တော်တို့ရောက်သွားပါပြီ။ဖွဲ့စည်းမှုပိုင်းပုံမှန်ပြန်ရောက်အောင်စပိန်ဆိုရကချက်ချင်းလုံးမှာဖြစ်တာကြောင့်ကတ်တလိုနီးယားဟာစပိန်နိုင်ငံရဲ့အစိတ်ပိုင်းတစ်ခုဖြစ်ကနေကွဲထွက်သွားမှာမဟုတ်ပါဘူး။ဒါပေမဲ့အခုကိစ္စဟာကတ်တလိုနီးယားတမိုင်းမှာအမဲအမောင်ဆုံးနေလို့ကျွန်တော်ယူဆပါတယ
်။လွှတ်တော်အမတ်တွေကြားထဲမှာအကွက်ကွက်ပြားပြားဖြစ်အောင်တော့မကစပိန်လူလူကြမှာလဲဒီလွတ်လပ်ရေးကိစ္စအပေါ်သဘောထားကလုံးဝကွဲပြားပါတယ်ကက်တာလိုနီးယားဒေသဟာစပိန်နိုင်ငံမှာအကျော်ဝါဆုံးဒေသဖြစ်ပြီးစပိန်နိုင်ငံဟာလဲဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေထဲမှာနံပါတ်၄အဆင့်စီးပွားရေးအင်အားအကြီးဆုံးနိုင်ငံပါလက်ရှိမှာတော့နိုင်ငံတကာကဒီအခြေအနေကိုစောင့်ကြည့်နေကြပါတယ်လက်ရှိလွတ်လပ်ရေးကြေညာရမှာတာဝန်ရှိသူတွေကိုနိုင်ငံတော်ပုံကံမှုတည်ဆောက်ဖောက်ပြမှုဆွဲချက်တွေနဲ့တရားစွဲဖို့စပိန်ရှေ့နေချုပ်ယုံကလှုံ့ဆော်နေတဲ့အပြင်ကက်တာလန်သမရခါဖွယ်ဒမွန်းနဲ့ဒုသမရအိုရီယူဟွန်ဂါရပ်စ်တို့ကသာမကထောက်ခံတဲ့လွှတ်တော်အမတ်တွေကိုပါဆွဲချက်တင်မလားဆိုတာစမ်းစစ်နေပါတယ်။ဒါပေမဲ့လည်းထောက်ခံသူတွေကကြေညာထားတဲ့လွတ်လပ်ရေးကိုရုပ်သိမ်းဖို့ဘယ်လိုမှမျှော်လင့်မရတာကြောင့်ကက်တာလိုနီးယားကြီးဟာမကြခင်အချိန်တွင်အေးသွားမယ်ပုံတော့မရှိပါဘူးခင်ဗျာ။